တမနေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
တောတာရှင်များရှင်။တူတာဖလဲဆွေးနွေးမယ်ဆိုတဲ့ကျန်းမာရေးကဏ္ဍမှာကျမချယ်ရီနဲ့
ကျမခိုင်နှုတ်လေးလာထားတယ်
။ထမင်းစားပြပြချင်းလှုပ်ဆောင်ရမသင့်သောအရာများဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါရရှင
်။ချယ်ရီရဲ့ထမင်းစားပြီးတာနဲ့ဘာဖြစ်လို့ရေချူရတာလဲရေချူမယ်ဆိုရင်လေထမင်းမစားခင်ကတည်းကရေအရင်ချူထားလိုက်တာမဟုတ်ဘူး
ဒီလိုခါရဲ့ချယ်ရီကလေထမင်းမစားခင်ရေမချူတတ်ဘူးခါရဲ့ထမင်းစားပြီးမှရေချူတတ်တာဒါကြောင့်မို့လို့ထမင်းစားပြီးမှပဲအမြဲတမ်းရေချူတာအကျင့်ပါနေပြီခါရဲ့
ဒုက္ခပါပဲချယ်ရီရဲ့
ဟာဘာဒုက္ခရလဲခါရဲ့
ထမင်းစားပြီးရေချူတာကိုပြောတာလေ
အော်ခါရဲ့ထမင်းစားပြီးမှရေချူတာကိုဒုက္ခရလားကျင်ကျင်ဖန်ဖန်ပြောတတ်တယ်ခံရတော့လေ
ကျင်ကျင်ဖန်ဖန်ပြောတာမဟုတ်ဘူးချယ်ရီကကျမရေးဘူးသူတအကြောင်းတွေကိုမသိရှာသေးပဲကိုထမင်းစားပြီးရေချိုးတာကကျမရေးအတွက်မသိလျော်ဘူးတငယ်ချင်းရဲ့
ခိုင်ကချယ်ရီကိုကျမရေးဘူးသူတမသိဘူးဆိုတော့ထမင်းစားပြီးမှရေချိုးတာဘာဖြစ်မှမှုလို့လဲခိုင်ပြောပြမှချယ်ရီကသိရမှာပေါ့
ကဲသိချင်နေဆိုရင်တော့ပြောပြပါမယ်ချယ်ရီအနေနဲ့ထမင်းစားပြီးရင်စားထားတဲ့အစာတွေခြေဖြတ်ဖို့အတွက်အစာအိမ်ကိုသွေးတွေရောက်ဖို့လိုအပ်တယ်လေထမင်းစားပြီးတာနဲ့ရေချိုးလိုက်တော့သွေးစီစင်မှုကလက်နဲ့ခြေထောက်တွေစီကိုပဲရောက်ပြီးအစာအိမ်စီကိုမရောက်တော့ဘူးလေအဲ့ဒီလိုဖြစ်တဲ့အတွက်အစာတွေကိုခြေဖြစ်ရမှာနှောက်နေစေတယ်ဒါကြောင့်သူတေသီပညာရှင်တွေကထမင်းစားပြီးအနည်းဆုံးနိုင်ဝက်လောက်မှရေချိုးဖို့ကြံပေးထားတယ်ချယ်ရီရဲ့
ဟုတ်လားဒါဆိုချယ်ရီပြုတ်လုံနေတဲ့ထမင်းစားပြီးမှရေချိုးတာကကျန်းမာရေးအတွက်မကောင်းဘူးခုမှပဲအမှန်ကိုသိလိုက်ရတော့တယ်ခိုင်ရဲ့အမားကိုအချိန်မီပြင်ရလို့တော်ပါသေးရဲ့
ထမင်းစားပြီးပြီးချင်းလှုပ်ဆောင်ဖို့မတင်နဲ့တိမက်စရာအခြားချက်တွေလည်းရှိသေးတယ်ချယ်ရီရဲ့
ဟုတ်လားခိုင်ရဲ့ဘာရင်များပါလဲကြောလက်စနဲ့ချယ်ရီသိသွားအောင်ပြောပြပေးလေ
ကဲသိသူဖော်စားမသိသူကြောသွားဆိုတဲ့စကားပုံအတိုင်းချယ်ရီလည်းသိသွားရအောင်ခိုင်ပြောပြမယ်နော်ဒီလိုတငယ်ချင်းရဲ့ထမင်းစားပြီးလက်ဖက်ရည်တောက်တာအိတ်တာလမ်းလျှောက်တာနဲ့တစ်တီးစားတာတွေကိုလည်းထမင်းစားပြီးတာနဲ့မစားရဘူးမလုံဆောင်ရဘူးချယ်ရီရဲ့
ကဲပါတငယ်ချင်းရဲ့ဘာကြောင့်မလုံသင့်ဘူးဆိုတာကိုလည်းတခုချင်းစီရှင်းပြပေးလေဒါမှချယ်ရီကနားလည်မှာပေါ့
ရှင်းပြပါမယ်တငယ်ချင်းရဲ့ထမင်းစားပြီးတာနဲ့လက်ဖက်ရည်တောက်ရင်လက်ဖက်ရည်ထဲမှာပါဝင်တဲ့ acid တမျိုးဟာအစားအစာကပရိုတင်းတွေခြေဖြဲမှုကိုအဟန့်တားဖြစ်စေတယ်။ဒါကြောင့်ထမင်းစားပြီးပြီးချင်းမှာလက်ဖက်ရည်မတောက်သင့်ဘူး
။ဟာဒါဆိုရင်တော့ဦးလေးမောင်ကြီးကိုပြောရအောင်ပါပဲ။ဦးလေးမောင်ကြီးကလေထမင်းစားပြီးရတဲ့လက်ဖက်ရည်ကိုအမြဲတမ်းတောက်တာတွေ့တယ်ခိုင်ရဲ့။အေးကွာကျမရဲ့ကိုထိခိုက်စေမယ့်အရာမှန်သမျှမလုပ်တာအကောင်းဆုံးပဲနော်။ကဲဆက်ပြောပါအောင်တငယ်ချင်းရဲ့
။ပြောပြပါမယ်ချယ်ရီရဲ့။ထမင်းစားပြီးအိတ်တာကမကောင်းဘူးဆိုတဲ့အချက်တစ်ခုကိုလည်းပြောပြမယ်နော်။ထမင်းစားပြီးပြီးချင်းအဲ့ရမှာချက်ချင်းလဲလျောင်းတာမျိုးကိုရှောင်ရမယ်။ဘာကြောင့်လဲဆိုတော့အစာအိမ်ထဲကအစာချေဖြတ်မဲ့အရေးတွေဟာနောက်ပြန်စီးပြီးလဲချောင်းထဲရောက်သလိုရောင်ရဲမှုတွေကိုလည်းဖြစ်စေတယ်။နောက်ပြီးထမင်းအများကြီးစားပြီးတာနဲ့ချက်ချင်းအိမ်မယ်ဆိုရင်ရင်ပူတာခရင်းမှပူလောင်တာတွေကိုခံစားရနိုင်တယ်။နောက်တစ်ချက်အနေနဲ့ထမင်းစားပြီးတာနဲ့လမ်းလျှောက်တာကစွမ်းအင်လောင်ကျွမ်းမှုကိုဖိအားပေးတာပဲဖြစ်တယ်။စားချက်ပြင်နာကိုဖြစ်စေပြီးအစာတွေကအာဟာရဆုပ်ယူမှုကိုဟန့်တားစေတယ်လေ။အဲ့ဒါကြောင့်ထမင်းစားပြီးပြီးချင်းလမ်းလျှောက်ထွက်တာမျိုးကိုမလုပ်သင့်ဘူးချယ်ရီရဲ့
ဟုတ်လားခိုင်ရဲ့ချယ်ရီကလေထမင်းစားပြီးရတဲ့လမ်းလျှောက်ထွက်တာကအစာခြေဖြတ်မှုကိုအထောက်အကူပြုတယ်လို့ထင်ခဲ့မိတာခိုင်ပြောမှပဲသိရတော့တယ်နောက်ပြီးခိုင်ပြောပြတယ်လေထမင်းစားပြီးပြီးချင်းသစ်သီးမစားရဘူးဆိုတဲ့အချက်ကိုလည်းချယ်ရီကနားလည်အောင်ရှင်းပြပေးပါလား
ခိုင်လည်းအစတုန်းကမသိခဲ့တော့ထမင်းစားပြီးရင်သစ်သီးတစ်ခုခုကိုအမြဲစားခဲ့တယ်သစ်သီးကလည်းကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာဆိုတာလူတိုင်းကသိထားပြီးသားပဲလေဒါပေမဲ့တခုရှိတာက ထမင်းစားပြီးပြီးချင်းမှအသစ်သီးစားပြီးအချိုစားမယ်ဆိုရင်တော့စားအိမ်ထဲကအစာတွေဥရေရောက်ဖို့နှောင့်နေစီတယ်။ဒါကြောင့်ထမင်းစားပြီးပြီးချင်းမှတော့သစ်သီးမစားသင့်ဘူး။တခုရှိတာကတော့တေးစားအနေနဲ့သစ်သီးကိုစားပေးရမယ်လေ
။အေးနော်အဲ့ဒီအချက်ကလည်းစိတ်ဝင်စားစရာပဲခိုင်းရဲ့။ခိုင်ရှင်းပြတော့မှပဲကွက်ကွက်ပြပြတိသွားတော့တယ်တငယ်ချင်းရဲ့။တငယ်ချင်းပြောပြခဲ့တဲ့အချက်တွေအားလုံးကလေထမင်းစားပြီးပြီးချင်းလှုပ်ဆောင်ရမသင့်တဲ့အချက်တွေပဲဆိုတော့ Cherry လည်းအဲ့ဒီအချက်တွေအားလုံးကိုလိုက်နာကျင့်သုံးတော့မယ်ကွာ။နောက်ပြီးထမင်းစားပြီးမှရေချိုးတတ်တဲ့ Cherry ရဲ့အကျင့်တစ်ခုကိုလည်းအခုကစပြီးပြင်တော့မယ်ကွာနော်
။ပြောတဲ့အတိုင်းတကယ်လှုပ်ဆောင်တော့တငယ်ချင်
းတကယ်ပြောတာပါခိုင်ရဲ့
တော်တော်ရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Good Health ကျန်းမာရေးနဲ့အလှပါချာနဲ့အတွဲအမှတ်435မှာစာရေးသူစာချီဝင်းစေဝါတက္ကသိုလ်ရေးသားထားတဲ့ထမင်းစားပြီးပြီးချင်းလှုပ်ဆောင်ရမသင့်သောအရာများဆိုတဲ့ကျန်းမာရေးဆောင်ပါလီကိုကျမတို့မျှဝေခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးလိုက်ရပါတယ်ရှင်
တောတာရှင်များရှင်သူတဖလဲဆွေးနွေးမယ်ဆိုတဲ့ကျန်းမာရေးကဏ္ဍမှာကျမချယ်ရီနဲ့
ကျမခိုင်တို့က
ထမင်းစားပြီးပြီးချင်းလှုပ်ဆောင်ရမသင့်သောအရာများဆိုတဲ့အကြောင်းလေးကိုတင်ဆက်ပေးခဲ့သလိုနောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေကိုတင်ဆက်ပေးအောင်မလဲဆိုတာသိရလေအောင်စောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်ကျေးဇူးတင်ပါတယ်ရှင
်တောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ဆက်တော်မောင်လေးစေတော်နေပါပါ။ဒီကလိုမင်္ဂလာနေ့ရက်တဲ့နဲ့တူဘုရားသခင်ရဲ့ကရုဏတော်အသစ်ကိုခံစားနေရတဲ့ကျွန်တော်ညီမများအားလုံးဝမ်းမြောက်စွာနဲ့ဘုရားရဲ့ကုန်းတော်ကိုချီးမွမ်းကြရအောင်။မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့တကိုးတော်နဲ့လက်ယုံတော်တကိုးတော်နဲ့လက်ယုံတော်ဘုရားရဲ့တကိုးတော်ဟာဆိုရှင်ဘလောက်ကြီးမားတယ်ဆိုတာကိုကျွန်တော်တို့လုံးဝမယုံနိုင်လောက်အောင်ရှိတဲ့တကိုးရှင်ဟာဆိုရှင်ဘုရားသခင်တပါးကြီးပဲရှိတယ်ဆိုတာကိုလည်းပဲမိတ်ဆွေတို့သိခဲ့ပြီးသွားပြီမိတ်ဆွေတို့သိခဲ့တဲ့ဘုရားသခင်ဟာသာဝရဘုရားဖြစ်တယ်ဆိုတာလည်းပဲသိခဲ့ပြီးပြီအဲဒီသာဝရဘုရားကဆိုရှင်ကျွန်တော်တို့ကိုချစ်တဲ့ခါမှာလည်းပဲရိုးရိုးချစ်တဲ့ဘုရားမဟုတ်ဘူးသာဝရမေတ္တာနဲ့ချစ်တဲ့ဘုရားဖြစ်တယ်ကျွန်တော်တို့အတွက်အားငယ်စရာအကြောင်းမရှိရလောက်အောင်တကယ်ပဲတတ်နိုင်တော်မူတဲ့ဘုရားဖခင်မတတ်နိုင်တဲ့အမှုရာဘာမှမရှိဘူးလုံးဝတတ်နိုင်တဲ့ဘုရားဆိုတာလည်းပဲကျွန်တော်အားလုံးကလေ့လာသိရှိခဲ့ပြီးသွားပြီအဲ့တို့ကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာဘာတွေများလိုအပ်အောင်မလဲနော်ဘာတွေများလိုအပ်အောင်မလဲကျွန်တော်ရဲ့တက်တာမှာဆိုရှင်စိုးရုံစရာတွေဘာများရှိအောင်မလဲလောကမှာဆိုရှင်ကျွန်တော်ကြည့်လိုက်တဲ့ခါမှာမြင်နေကြားနေတွေ့နေရတဲ့အရာတွေအားလုံးကကျွန်တော်တို့အတွက်စိုးရင်ဆရာတွေကြောင်းလန့်ဆရာတွေထိန်လန့်ဆရာတွေများစွာရှိနေပေမဲ့ဖယားသခင်ထာဝရဘုရားတတ်နိုင်တော်မူတဲ့ဘုရားကိုကျွန်တော်အားလုံးကမျက်မှောက်ပြုလိုက်ခြင်းအပြင်မျှော်ကြည့်လိုက်ခြင်းအပြင်ကျွန်တော်တို့အတွက်အားရဝမ်းမြောက်စရာဘုရားရဲ့ပေးမယ်ဆုကျေးဇူးတွေကများပြားလွန်းလာပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ယေရမိနာခတိကျမ်းခန်းကြီး32အပိုင်းငယ်19မှာအိုးထာဝရဘုရားကိုယ်တော်သည်မဟာတကိုးတော်နှင့်လက်ယုံတော်ကိုစန့်၍ကောင်းခင်နှင့်မြေကြီးကိုဖန်ဆင်းတော်မူပြီ။ချစ်တဲ့မိစေပေါင်းတို့ဖယားသခင်ကားဆိုရှင်ဒီကောင်းခင်နဲ့မြေကြီးအရာခတ်သိန်းကိုဖယားသခင်ကဖန်ဆင်းခဲ့တဲ့ခါမှာအလွန်မပင်မဟာတကိုးတော်ကြီးမားတဲ့တကိုးတော်အားဖြင့်ဖယားသခင်ကလှုပ်ဆောင်ခဲ့တယ်။ကိုတော်ဖယားရဲ့လက်ယုံတော်ကိုစန့်ပြီးတော့ဒီကဘာမြေချင်းနဲ့ကောင်းကင်ကိုဘုရားသခင်ကဖန်ဆင်းခဲ့တယ်။ဒါကြောင့်ကိုရောဘုရားငါတို့ရှင်ယနေ့ကျွန်တော်တို့အားလုံးတွေ့အားရဝမ်းမြောက်ပြီးတော့တကယ်ပဲရှင်လန်းစေဖို့ရန်အတွက်ဘုရားသခင်ကအရာခသိန်းကိုလှုပ်ဆောင်ပေးခဲ့တယ်။ဒါကြောင့်အိုးထာဝရဘုရားကိုတော်ဒီမဟာတကောတော်နဲ့လက်ယုံတော်ကိုဆန့်၍ကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတော်မူပြီ။ချစ်တဲ့မိတ်ဆွေပေါင်းတို့ဟေရှာယနဂရိကျမ်းခန်းကြီး46ပိုင်းငယ်9ကနေ10ကိုကြည့်တဲ့အခါမှာငါသည်ဘုရားသခင်ဖြစ်၏ငါမှတပါအခြားသောဘုရားမရှိအဥမာဆ၍အဆုံးတိုင်အောင်၎င်းရှေးကာလမှဆ၍မဖြစ်သေးသောအမှုရာတို့ကို၎င်းဖော်ပြလျက်ငါအကြံတိလိုက်မည်ချစ်တဲ့မိစေပေါင်းတို့ဘုရားသခင်ကထာဝရဘုရားဖြစ်တယ်ဘုရားသခင်သာလျှင်တပါးရှိတယ်အရာခသိန်းကိုဖန်ဆင်းတဲ့ရှင်သခင်ကဘုရားသခင်မှတပါအခြားတော်သူများမတတ်နိုင်ပါ။ဒါကြောင့်သင်ဘဝတက်တာမှာဆိုရှင်ဘုရားသခင်ရဲ့ ကောင်းမြတ်ချစ်စုကျေးဇူးနဲ့ဘုရားသခင်ရဲ့ဖန်ဆင်းခြင်းအရာတွေအားလုံးကဘလောက်ဝမ်းမြောက်စရာကောင်းတယ်ဒါကြောင့်ကိုရောဘုရားသခင်ကပြောတယ်ငါသည်ဘုရားသခင်ဖြစ်တယ်လို့ပြောတဲ့အခါမှာငါမှတပါအခြားသောဘုရားမရှိတဲ့မိတ်ဆွေပေါင်းတို့ဒါတော့တင်တို့ဒီနေ့ကမ္ဘာလောကမှာကြားနေရတဲ့ဘာသာတရားတွေလိုက်ကိုးကွယ်နေတဲ့ဖယားတွေခါဆိုရှင်ဖယားသခင်ကငါမတပါခြားတော်ဖယားမရှိလို့ပြောတဲ့ခါမှာတင်ကိုယ်တော်တိုင်ကဖယားအဖြစ်တမုတ်ပြီးတော့ကိုးကွယ်တဲ့ခါမှာလူရဲ့တမုတ်ပြီးတော့လူရဲ့မျောလင်းကြတဲ့လူရဲ့ထင်မြင်ကြနေတဲ့ကိုးကွယ်နေတဲ့အတွက်ကြောင့်အဲ့ဒီຢာတွေကဖယားစစ်ဖယားမှန်ဟုတ်ပါမလားပြန်လည်စဉ်းစားပါဖယားသခင်ကငါမတပါခြားတော်ဖယားမရှိငါသာလျင်ဖယားသခင်ဖြစ်တယ်ငါသာလျင်သင်ကိုးကွယ်ရမှာဖြစ်တယ်ငါသာလျင်သင်စည်းကပ်ရမှာဖြစ်တယ်ငါသာလျင်သင်ရဲ့တကောရှင်ဖြစ်တယ်လို့ဖယားသခင်ကမိန့်မွက်ခဲ့ပါတယ်ဒါကြောင့်ငါမတပါဖယားသခင်ကအခြားတော်ဖယားမရှိဘူးအခြားတော်ယာတွေလည်းကိုးကွယ်တာလည်းငါမကြိုက်ဘူးလို့ဖယားကပြောနေတာဖြစ်တယ်သူ့ကိုပဲမျောကိုးတာကိုဖယားကြိုက်တယ်လောကမှာရှိတဲ့လူဦးရေတန်ပေါင်း8000လုံးကဘာမိုးမြေစကြဝဠာမှာဒီမှာတို့ရှင်နေနေကြတဲ့နေရထာနေကွဲပြားပြီးတော့နိုင်ငံဒေသနာတွေကွဲပြားပြီးတော့ရှိနေပဲမဲ့လည်းပဲသင်ဟာအမေရိကန်မှာပဲရှိရှိသင်ဟာအီသီရိုးပီးယားမှာပဲရှိရှိသင်ဟာတို့ရှင်အိန္ဒိယမှာပဲရှိရှိတရုတ်မှာပဲရှိရှိမြန်မာပြည်မှာပဲရှိရှိချက်တက်မိတ်ဆွေပေါင်းတို့ဒီနေ့ကဘာသူကဘာသားများအားလုံးဖြစ်တဲ့သင်ဟာဆိုတဲ့လူဟာတို့ရှင်သင်ကိုးကွယ်ရမယ့်ဘုရားသခင်သည်တပါးကြီးပဲရှိတယ်ဒါကြောင့်ဘုရားသခင်ကငါသာလျင်ဘုရားသခင်ဖြစ်တယ်ငါမတပါအခြားတော်ဖရားမရှိဘူးလို့ပြောတယ်။ဒါကြောင့်အစဦးမအဦးမစပြီးတော့အဆုံးတိုင်အောင်၎င်းရှေးကာလမှာစပြီးမဖြစ်သေးတော့အမှုရာတို့ကို၎င်း။ဖရားသခင်ကတော့ရှင်အစပြုတ်ခဲ့တဲ့သူဖြစ်တယ်လို့အဆုံးတိုင်အောင်လည်းပဲတည်ကြည်မဲ့အရာဖြစ်တယ်။ရှေးကာလကနေမှစပြုတ်ခဲ့တဲ့ဖရားကယနေ့ကျွန်တော်တို့မဖြစ်သေးတဲ့အရာတွေကိုလည်းပဲဖရားသခင်ကကောင်းမှုစပြီးကျွန်တော်ကိုလုံးလုံးဆောင်ဖော်ပြပေးမယ်။အကြံလည်းတည်လိုက်မယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ချစ်တဲ့မိစေပေါင်းတို့ဒီနေ့ကျွန်တော်ကတော့ရှင်ဘုရားသခင်ရဲ့ဖန်ဆင်းခြင်းလက်ရာတွေအကြောင်းကိုကျွန်တော်တရက်ပြီးတရက်လေ့လာခဲ့တဲ့ခါမှာအံ့ဩပွေတကယ်ပဲကောင်းမြတ်တော်မူတဲ့ဘုရားအလွန်အမပင်ပြောင်မြောင်းလာတဲ့ဘိသုကပညာရှင်အလွန်အမပင်တကောချင်းမာတဲ့တကောဩသာချင်းမာတဲ့တကောရှင်အလွန်အမပင်တကယ်ပဲခလို့ရှင်တန်နိုင်မှမူတဲ့ဘုရားသခင်အလောအလောမဘင်မေတ္တာကြီးမားတော်မူသောမေတ္တာရှင်အဖဒီအကြောင်းတွေကိုကျွန်တော်အားလုံးကနေ့ရက်စဉ်တိုင်းလေ့လာခဲ့ပြီးပြီ။ဒါကြောင့်လေ့လာခဲ့ပြီးသားတဲ့ခါမှာဘုရားသခင်ရဲ့ကြီးမားတော်မူတဲ့မေတ္တာတော်ဘုရားသခင်ရဲ့ကြီးမားတော်မူတဲ့တကောရှင်ဘုရားသခင်သည်တပါးကြီးပဲရှိတဲ့ထာဝရဘုရားဖြစ်တယ်။အဲ့ဒီထာဝရဘုရားကငါသည်ဘုရားသခင်ဖြစ်တယ်လို့ပြောတဲ့ဘုရားဖြစ်တယ်။နော်ဒီနေ့ကမ္ဘာလောကမှာပွင့်တော်မူခဲ့တဲ့ဘုရားတွေကငါဟာဘုရားငါ့ကိုကိုးကွယ်ပါငါဟာဘုရားသခင်ဖြစ်တယ်လို့ဘယ်ဖရားမှမပြောခဲ့ဘူး။ကျမ်းဂန်တွေထဲမှာလေ့လာကြည့်။နော်။ကျမ်းဂန်တွေလူတွေကိုးကွယ်နေတဲ့ဘာသာတရား၄ခုထဲမှာကြည့်လိုက်တဲ့ခါမှာကိုးကွယ်နေတဲ့ဖရားတွေဖရားတွေဖရားတွေကိုလေ့လာကြည့်လိုက်။နော်။အဲ့ဒီဖရားတကားတွေထဲမှာတို့ချင်းလေ့လာကြည့်လိုက်တဲ့ခါမှာငါတာလျင်ဖရားသခင်ဖြစ်တယ်။ငါကိုပဲယုံကြည်ရမယ်။ငါကိုပဲကိုးကွယ်ရမယ်။ငါတို့ချင်းသင်တို့ကိုကောင်းချီးပေးမယ်။ငါတို့ချင်းသင်တို့ကိုလုံးဝလုံးဝသင်တို့ရဲ့သင်တို့ရဲ့တက်တာကိုဆောင်မပေးမယ်။ဆိုပြီးတော့ငါတာလျင်ဖရားပါလို့ပြောတဲ့ဖရားဘယ်ဖရားမှတို့ရလဲ။ဖန်ဆင်းရှင်ဖရားတပါးကြီးပဲပြောခဲ့တာဖြစ်တယ်။မိတ်ဆွေပေါင်းတို့အဲ့ဒီဖန်ဆင်းရှင်ဖရားသခင်ထာဝရဖရားဖြစ်တဲ့ယေရှုခရစ်တော်ဖရားသခင်ပဲသူတာလျင်ဖရားသခင်ဖြစ်တယ်ဆိုပြီးတော့ပြောခဲ့တာဖြစ်တယ်။သူကပဲဘာအမိန့်ပေးခဲ့လဲဆိုတော့ငါမှတပါအခြားသောဖရားမရှိဘူး။အခြားသောဖရားတွေကိုသင်တို့ကိုးကွယ်စရာမလိုဘူးလို့ခရစ်တော်ဖရားကပြောနေတာဖြစ်တယ်။သူတာလျင်ဖရားသခင်ဖြစ်တဲ့အတွက်ကြောင့်သူ့ကိုပဲကိုးကွယ်တာကိုဖရားကြိုက်တယ်။သူတာလျင်ဘုရားသခင်မြတ်ရသူ့ကိုပဲမျက်မှောက်ပြုတာကိုဘုရားသခင်ကကြိုက်တယ်။သူ့ကိုပဲမျောချင်တာကိုဘုရားသခင်ကကြိုက်တယ်။နော်အခြားသောအရာတွေကိုကိုးကွယ်တာကိုဘုရားသခင်လုံးဝလုံးဝမကြိုက်ဘူးဆိုတာကိုတွေ့ရမှာဖြစ်တယ်။ဒါဒီဘုရားသခင်ရလို့ရှင်အူကမှစပြီးတော့အဟောအဆုံးတိုင်အောင်တင်ကြည်မဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘုရားသခင်ကိုယနေ့ကျွန်တော်ကတော့ရှင်ဘာလို့ရမလဲ။ယုံကြည်ရမယ်ကိုးစားရမယ်ဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီဘုရားသခင်ကလည်းပဲကျွန်တော်ညီမတို့ကိုတိတ်ချစ်တဲ့ဘုရားဖြစ်တယ်။ကျွန်တော်တို့ဂျမားတို့ကိုလုံးဝတန်ဖိုးထားတဲ့ဘုရားဖြစ်တယ်။ဒါကြောင့်လူကိုတန်ဖိုးထားတဲ့အတွက်ကြောင့်ဘုရားသခင်ကတမှုထူးခြားစွာနဲ့သူ့ရဲ့လက်တော်နဲ့ပုံသွင်းပြီးမှသူ့ရဲ့စီဝါသက်ကိုမှုတ်သွင်းပြီးတော့ဖန်ဆင်းခဲ့တာမဟုတ်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့။အဲ့တော့ဘုရားသခင်ရဲ့ဖန်ဆင်းခြင်းလက်ရာအပြောင်မြောက်ဆုံးကကျွန်တော်တို့လူသားတွေဖြစ်တယ်။ကျွန်တော်တို့ခန္ဓာကိုယ်ကိုကျွန်တော်အားလုံးကလေ့လာလေလေဒေါက်တာတွေခွဲစိတ်ပြီးတော့လေ့လာတဲ့အခါမှာအံ့ဩဖွယ်ရပဲ။နော်တကယ်ဆက်ရန်တရားကြီးဘုရားကတော့ရှင်ကျွန်တော်ကို သက်ရှိတော်ဘာနေနဲ့လှုပ်ရှားနိုင်အောင်သွားနိုင်အောင်ကျွန်တော်အသက်ရှင်နိုင်အောင်ဘုရားရဲ့ပြုစင်မောမှန်ထားတဲ့အတွင်းကလေးစာကစာအပြင်းမှန်းမှာရှိတဲ့အရေးကုန်ကစာဆဲတွေကစာကျွန်တော်လေ့လာလိုက်တဲ့ခါမှာလို့ရှင်အလွန်မှပင်တခါလို့ရှင်အံ့ဩပွေရာဘုရားရဲ့မောမှန်ထားတဲ့လက်ရာကိုတွေ့ရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုတိတ်တံပိုးထားတယ်ကျွန်တော်ကိုတိတ်ချစ်တယ်ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာအားဖြင့်ကျွန်တော်ကတို့ရှင်တကယ်ပဲဘုရားရဲ့ဖန်ဆင်းခြင်းလက်ရာထဲမှာအပြောင်မြောက်ဆုံးဖြစ်တယ်ဒါကြောင့်ယေရမိနာဂတိကျမ်းခန်းကြီး31ပိုက်ငယ်3မှာဘုရားသခင်ကဘယ်လိုဆိုထားလဲဆိုတော့အကယ်စင်စစ်ထာဝရမေတ္တာနဲ့တင့်ကိုငါချစ်၏ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကျွန်တော်တို့ကိုချစ်တဲ့ချစ်အချစ်ကားဆိုရှင်ထာဝရမေတ္တာနဲ့ချစ်တယ်ဒီနေ့ဒီကမ္ဘာလောကကြီးကိုချစ်လိုက်တဲ့အခါမှာလူတွေအားလုံးကချစ်တယ်ချစ်တယ်ချစ်တယ်လို့ပြောကြတယ်အဲ့လိုချစ်တယ်ချစ်တယ်လို့ပြောရင်ပြောရင်လည်းပဲနောက်ဆုံးမှာဆိုရှင်မုန်းနေတယ်ဖြစ်ကုန်ကြတယ်နောက်တော့နောက်ဆုံးမှာဆိုရှင်တယောက်နဲ့တယောက်ကွဲကုန်ကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကမ္ဘာလူဦးရေနဲ့တတ်မှတ်လိုက်တဲ့အခါမှာကမ္ဘာပေါ်မှာဆိုရှင်တနှစ်တနှစ်မှာဆိုရှင်အိမ်အောင်ပြုတ်တဲ့လူဦးရေတွေအများကြီးပဲအဲ့ဒီထမ်းပါလို့ရှင်ဘနေရောက်ကအိမ်အောင်ပေါ်မှာတစ္ဆာရှိတယ်နင့်ကိုငါချစ်တယ်ငါလက်ထပ်နိုင်တယ်လို့တခါတည်းကိုနင့်ကိုတခါတည်းသက်ဆုံးတိုင်အောင်ပေါင်းသိမ့်ပါမယ်ဆိုပြီးတော့ဂရိတစ္ဆာတွေနဲ့လက်ထပ်ခဲ့တော့ညာလည်းပဲယနေ့ကွဲကုန်ကြတယ်ယနေ့မိသားစုတွေပြိုကွဲကုန်ကြတယ်ဒါသမီးကလည်းပဲအမေကိုချစ်တယ်ဘလောက်ချစ်လဲမိုးလောင်အောင်ချစ်တယ်နော်စသည်အားဖြင့်ပြောနေကြတော့ညာလည်းပဲယနေ့မိသားစုတွေမှာပြိုကွဲနေကြတယ်ချစ်တဲ့မိစေပေါင်းတို့ကမ္ဘာလောကမှာတို့ရှင်ချစ်ချင်းမေတ္တာအချစ်ချစ်စစ်ချစ်စမန်ကဘယ်မှာရှာမလဲသင်ကိုချစ်စစ်ချစ်မှန်နဲ့ချစ်တဲ့သူကဖယားသခင်ထာဝရဖယားသခင်တပါးကြီးပဲရှိတယ်မိစေပေါင်းတို့အဲ့ဒီထာဝရဖယားသခင်ကတို့ရှင်သင်ကိုဘာမေတ္တာနဲ့ချစ်တယ်လဲထာဝရမေတ္တာနဲ့ချစ်တယ်ဘလုံးဤအပြင်ချစ်လဲအကယ်စင်စစ်လို့ပြောထားတဲ့အတွက်ကြောင့်ဖယားရဲ့ချစ်ချင်းမေတ္တာကလုံးဝလုံးဝမပြက်ပြဲသွားဘူးမသေးတင်သွားဘူးလုံးဝကျွန်တော်ဘုမာအားလျော့သွားတယ်ဆိုတာမရှိဘူးဖယားကကျွန်တော်ဘုမာထာဝရမေတ္တာနဲ့တင့်ကိုငါချစ်တယ်လို့ပြောတာဖယားရဲ့နှုတ်တော်ကနေမှပြောခဲ့တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဖယားရဲ့ချစ်ချင်းမေတ္တာခံစားရတဲ့ဖယားရဲ့သားသမီးတွေဖြစ်တယ်။အဲဒီတော့ကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ချစ်ချင်းမေတ္တာငတ်မွနေတဲ့သူတွေမဟုတ်ဘူး။ဖယားရဲ့ချစ်ချင်းမေတ္တာကိုခံစားရတဲ့ခါမှာကျွန်တော်တို့ကဆိုရှင်တကယ်ချစ်ချင်းခံစားရတဲ့အတွက်ကြောင့်ကျွန်တော်ဘလောက်ဝမ်းမြောက်စရာကောင်းတယ်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ဖယားကကျွန်တော်တို့ကိုအကျွေးမဲ့ချစ်တဲ့ဘုရားဖြစ်ပါဒီမေတ္တာခြင်းဘုရားသခင်ကိုကျွန်တော်ကတော့ရှင်ကိုးကွယ်စိတ်ကပ်ဖို့ရန်အတွက်သင်ဒီနေ့စိတ်ဆန္ဒဆုံးဖြတ်ချက်ချရလားမေဆွေ
တိတ်တော်စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းဂရနီတောင်ပေါ်သက်စွာသူကြောင်းလေးတို့ယေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့ဒုနှလုံးသားစီတဲ့ကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ဒီလေးမောင်ဘာလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သက်ဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အောသစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကားတပ်ဖို့ထာဝရမေစီသည်ယုံထွေဆိုယုံမြနိုင်တန်ရာလင်မာရင်ဝဲနေကြတယ်ခေစိတ်ကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရဲ့အဲတမဖြစ်စေကိုရင်သွေးအလေးမာနာစ
ောင်ရင်းမလေးတို့ရေရင်သွေးလိမ်မှာနားဆင်စရာပုံမြင်လက်ဆောင်ကဲတာမှာကလေးတို့တွေနားဆင်နိုင်ဖို့ရန်အတွက်ငါးကြီးဝမ်းပိုက်ထဲမှာအသက်ရှင်သူဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြပေးသားမှာဖြစ်ပါလေကွယ်မောင်ရင်းမလေးတို့ရေဒီနေ့မှာဖျားသခင်ဟာယောနာဆိုတဲ့ပရောဖက်ကြီးတစ်ပါးကိုနိနဝေမြို့သွားပြီးတရားဟောဖို့မိန့်တော်မူပါလေကွယ်။ဘာကြောင့်လဲဆိုတော့နိနဝေမြို့သူမြို့သားတွေဟာအင်မတန်မှဆိုးရွားကြတဲ့အတွက်အဲ့ဒီလူတွေကိုဆုံးမသတိပေးရန်စီလွတ်ခြင်းပဲဖြစ်ပါလေကွယ်။မောင်လေးညီမလေးတို့ရေဖျားစီခိုင်းတာကိုယောနာဟာညှင်းပယ်ပြီးနိနဝေမြို့ကိုမသွားဘဲထွက်ပြေးဖို့ရုပ်ပြီးသင်္ဘောစိတ်ကိုသွားတယ်တဲ့ကွယ်။
ကွာတာရှူမျိုးကိုထွက်သွားမှတင်မော်ရှိပါလားအဲ့ဒီမျိုးကိုဒီတင်မော်နဲ့ငါလိုက်သွားမယ်ငါကိုဘယ်သူမှတီးတဲ့လူလည်းမရှိပါဘူ
းမောင်လေးညီမလေးတို့ရေအဲ့ဒီနောက်မှာတော့ယောနာဟာတင်မော်ခါကိုပေးပြီးဖျားသခင်နဲ့ဝေးအောင်ဆိုတဲ့အကြံနဲ့တင်မော်ဘော်ကိုတက်လိုက်ပါတော့တယ်ကွယ်ဒီလိုနဲ့ပဲတင်မော်ဟာကဲကခွာပြီးထွက်လာလိုက်တာပင်လယ်ထဲကိုရောက်တဲ့အခါမှာတော့လေပြင်းမုန်တိုင်းတွေကပြင်းထန်စွာတိုက်ခတ်ပါတော့တယ်ကွယ်ဒါကြောင့်မို့တင်မောသားတွေက
ဟာလင်းနဲ့လိုင်းလုံးတွေကတောက်စရာကောင်းလိုက်တာဒီလိုမုံတိုင်းမျိုးတစ်ခါမှမတွေ့ဘူးဘူး
ဟုတ်တယ်ဟေးကဲကဲ
ဒီဘောမင်းမျိုးဖို့ပုံပစ္စည်းတွေကိုရေထပ်ပြချစို့
မောင်လေးညီမလေးတို့ရေဒီမုံတိုင်းတန်ကြောင့်တင်မောပေါ်မှာပါလာတဲ့သူတွေဟာကြောက်ရွံ့ပြီးစိုးရိမ်ဘူးပဲငါအော်ဟေးပြောဆိုနေကြပြီမဲ့ယောနာကတော့တင်မောဝမ်းထဲမှာအိပ်ပျော်နေကြတယ်ကွယ်။ဒါကိုတွေ့တဲ့တင်မောတကြီးကယောနာကိုပြောလိုက်တာကတော
့ယောနာမင်းဘာကြည့်လို့အိပ်နေတာလဲ။ထထငါတို့အလုံးကိုကယ်ဖို့ဆုတောင်းပါ။တင်ရဲ့ဖခင်ဟာငါတို့ကိုတနာပြီးကယ်တင်နိုင်မယ်
။မောင်လေးညီမလေးတို့ရေတင်မောတကြီးဟာယောနာကိုအဲ့ဒီလိုပြောလိုက်ပါတယ်ကွယ်။တင်မောသားတွေကလည်းကြောက်လန့်ယုံတာမကပဲအကြည်မနဲ့နဲ့ဘလို့ပြောကြသလဲဆိုတော့
အဲဟိငါတို့ဒီလိုဘေးဒုက္ခနဲ့သိကြုံနေရတာဘလို့အပြစ်ကြောင့်လဲဆိုတာတိရောက်အောင်မဲချကြမယ
်ဟုတ်တယ်ဟုတ်တယ်မင်းပြောတာမှန်တယ်မဲချတော့မှဖြစ်မယ
်မောင်လေးညီမလေးတို့ရေနောက်ဆုံးမှာတော့မဲချတဲ့အခါယောနာစီမဲချသွားတော့တဲ့ကွယ်ဒါကြောင့်မို့တင်မောသားတွေကယောနာကိုဘလို့မေးလိုက်တယ်လဲဆိုတော့
ငါတို့ဒီလိုဘေးဒုက္ခရောက်ရတာဘာကြောင့်လဲဘလို့အပြစ်လဲယောနာကျုပ်တို့ကိုပြောပြပါ
ဟုတ်တယ်ဗျခမားဟောကျုပ်တို့ရဲ့တင်မောပေါ်ဘယ်လိုရောက်လာရတာလဲခမားကဘာလူမျိုးလဲဘယ်တိုင်းပြည်ကလာတာလဲ
မောင်လေးညီမလေးတို့ရေတင်မောသားတွေဟာအံ့ဩကြီးစွာနဲ့ယောနာကိုမိခွန်းတွေအများကြီးမင်းနေကြတာပေါ့ကွယ်ဒီခါယောနာပြန်ဖြေလိုက်တာကတော့
ကျွန်တော်ဟာဟေပြဲအမျိုးသားဖြစ်ပါတယ်ကျွန်တော်ဟာဖះဆိတ်ခိုင်တဲ့အလို့ကိုညင်းပယ်ပြီးဖက်ပြေးလာတဲ့လူဖြစ်ပါတယ
်အိုးခမားပြုလုပ်တဲ့အမှုဟာတိတ်ပြီးကြောက်ရွံ့ကောင်းလာပါလား
ဟုတ်ပါတယ်ဟေတကြီးသူဟာကျားမိတော်ကိုလက်မခံတဲ့သူပဲဟောမုံတိုင်းကပြင်းထန်လာနေပြီ
ဟုတ်ပါရဲ့လေတကြီးကျွန်တော်တို့ဘာလုပ်ကြမလဲ
ကဲယောနာမုံတိုင်းရဲ့တော်ဖို့ခမားကိုကျုပ်တို့ဘယ်လိုပြုလုပ်သင့်လဲ
မောင်လေးညီမလေးတို့ရေဒီမုံတိုင်းတွေကပိုဆိုးလာတဲ့အတွက်လေတကြီးကယောနာကိုမေးလိုက်တဲ့အခါယောနာပြန်ဖြေလိုက်တာကတော့
ကျွန်တော်ကိုပင်တဲ့တဲ့ပြချကြပါဒါဆိုရင်လေမုန်တိုင်းနေသွားပါလိမ့်မယ်လေမုန်တိုင်းမိတာကလည်းကျွန်တော်အပြစ်ကြောင့်ဖြစ်ရတာပါ
မောင်လေးညီမလေးတို့ရေဒါကြောင့်မို့တင်မောသားတွေဟာယောနာကိုပွေ့ချီပြီးပင်လယ်ထဲကိုချပစ်လိုက်ကြတဲ့ကွယ်အဲ့ဒီအခါမှာချက်ချင်းဆိုသလိုပင်လယ်ပြင်ဟာငြိမ်သက်သွားပါတော့တယ်ကွယ်မောင်လေးညီမလေးတို့ရေပင်လယ်ထဲပြချလိုက်တဲ့အခါငါးကြီးတကောင်ကသူ့ကိုမြူချလိုက်တဲ့ကွယ်ဒါကြောင့်မို့ငါးကြီးရဲ့ဝမ်းပိုက်အထဲမှာနေနေရတဲ့ယောနာတယောက်ဘယ်လောက်အနေခက်မလဲဆိုတာကလေးတို့သိနာလေကြမှာပါဒီလိုနဲ့ယောနာဟာငါးကြီးဝမ်းပိုက်ထဲမှာတုံးရနေရပါလေကွယ်အဲ့ဒီလိုနေရတဲ့အချိန်မှာယောနာဟာနောင်တကြီးစွာရပြီးဖျားရှင်ထံဆုတောင်းလိုက်တာကတော့
"အိုဖျားရှင်ကျွန်တော်ရဲ့အပြစ်ကိုခွင့်လွှတ်တော်မူပါကျွန်တော်မျိုးဖျားရှင်စေခိုင်းတဲ့အလုပ်ကိုဆောင်ရွက်ပါမယ်ကျွန်တော်မျိုးကိုငါးကြီးဝမ်းထဲမှာကယ်နှုတ်တနာတော်မူပ
ါမောင်လေးညီမလေးတို့ရေယောနာရဲ့ဆုတောင်းတဲ့ကိုဖျားရှင်ကနားညောင်းတနာတော်မူပါတယ်ကွယ်အဲ့ဒီလူနဲ့သုံးရမြောက်တဲ့နေ့မှာတော့ငါးကြီးဟာယောနာကိုအန်ထုတ်လိုက်ပါတယ်ကွယ်ယောနာဟာသူ့ရဲ့ဂရိအတိုင်းဖျားစကားကိုနားထောင်ပြီးနိနဝေမြို့သူသွားကအဲ့ဒီမြို့မှာရှိတဲ့သူတွေကိုဆုံးမသုံးသင်ပြောကြပါတော့တယ်ကွယ်မောင်လေးညီမလေးတို့ရေပညာရှိဂရိဖြစ်ခဲ့ဆိုတဲ့စကားအတိုင်းယောနာဟာဖျားရှင်စီခိုင်းတာကိုနားမထောင်ပဲဖြစ်ပြီးခဲ့ပါလေကွယ်ဒါပေမဲ့လည်းဖျားရှင်က အရာခက်တဲ့အားလုံးကိုသိမြင်တဲ့အရှင်ဖြစ်တာမို့ယောနာရဲ့လှုပ်ရွတွေကိုသိမြင်နိုင်စွမ်းရှိတယ်ကွ။ဒါကြောင့်သူ့ကိုငါးကြီးဝန်းထဲမှာသုံးရနေဖို့ပြစ်ဒဏ်ပေးလိုက်ခြင်းပဲဖြစ်ပါတယ်ကွ။မောင်လေးညီမလေးတို့လည်းဖះမသိဘူးလူကြီးမိဘဆရာသမားတွေမသိပါဘူးဆိုပြီးမကောင်းသူစရိုက်တွေကိုတိတ်တဆိတ်ခိုးလုပ်မယ်ဆိုရင်ကိုမိုက်ပြစ်နဲ့ကိုပြစ်ဒဏ်ခံရတတ်တယ်ကွ။ဒါကြောင့်ကလေးတို့လည်းခိုးတဲ့အလုပ်တွေမကောင်းတဲ့အပြုအမူတွေကိုမလုပ်ကြရဘူးနော်။ကောင်းတဲ့အပြုအမူလေးတွေကိုသာပြုမှုစ조사လှုပ်ဆောင်ကြစို့နော်မောင်လေးညီမလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့မမခိုင်ကဆုမွန်တောင်းပေးလိုက်ရပါတယ်ကွယ်တော်တဲ့ရှင်များရှင်ယခုတင်ဆက်ခဲ့တဲ့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်ကန္တာလေးကိုကျမတို့မျိုးလင့်ချင်းအတန်မှတင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တဲ့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိ။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလို့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 256 336 3936 9986 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းလို့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါレートအတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ